တိုင်းနာလက်နက်ကိုင်တချို့နဲ့မြန်မာအစိုးရတို့ကြားအပြစ်ခတ်ရက်စရေးစာချုပ်လက်မှတ်ရေးထိုးရမှာဒေါအောင်ဆန်းစုကြည်ကိုအတိတ်တည့်အဖြစ်နဲ့လက်မှတ်ရေးထိုးဖို့အတွက်နှစ်ဖက်စလုံးကလူလာနေကြပါတယ်။တိုင်းနာတွေဘက်ကလူလာရင်အပြစ်ခတ်ရက်စရေးစာချုပ်မှာဒေါအောင်ဆန်းစုကြည်အနေနဲ့လက်မှတ်ရေးထိုးဖို့ဆန္ဒရှိပေမဲ့ခိုင်မာတဲ့အပြစ်ခတ်ရက်စရေးဖြစ်ဖို့တော့လူတွေဆိုပြီးတော့ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဲ့ဒေါ်စောမြတ်ရစာလင်းကအခုလိုပြောပါတယ
်။နှစ်ဖက်စလုံးကတော့လိုလိုလားလားရှိတယ်လို့ကျမတို့တွေးရပါတယ်။အစိုးရဖက်နဲ့ကျမတို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဆွေးနွေးတဲ့အခါမှာဒီတွင်အတိအကျတွေကိုစဉ်းစားတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကိုကျမတို့အရင်ဆုံးဖြတ်ပြီးတော့စဉ်းစားကြပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ပါဝင်လာမှုဟာလည်းအင်မတန်မှအရေးကြီးပါတယ်။အဲ့ဒါကြောင့်မို့လို့အစိုးရဘက်ကလည်းလိုလားတယ်ကျမတို့တိုင်းတားလဲနဲ့တိုင်တော်လိုင်းရဲ့အဖွဲ့အစည်းတွေကလည်းဒေါအောင်ဆန်းစုကြည်ပါဝင်မှုကိုလိုလားတာမို့လို့ဒေါအောင်ဆန်းစုကြည်ပါဝင်လာမှုကိုကျမတို့တိုင်းရင်းသားလဲနဲ့တိုင်တော်လိုင်းရဲ့အဖွဲ့အစည်းတွေကလည်းအဆိုပြုတာဖြစ်ပါတယ
်အတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ဘက်ကတော့တိုင်းရင်းသားလဲနဲ့တိုင်တပ်ဖွဲ့တို့ဘက်ကလိုလားချက်ရှိရင်အပြည့်အရေးစာချုပ်မှာအတိအသက်တွေအဖြစ်လက်မှတ်ရေးထိုးပေးဖို့သဘောထားရှိပေမဲ့ခိုင်မာတဲ့အပြည့်အရေးစာချုပ်ဖြစ်စေခြင်းနဲ့လို့ပြောဆိုထားတဲ့အကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ
်တကယ်လို့တိုင်းရင်းသားလက်နက်ကန်ဖွဲ့ရောတိုင်းရင်းသားပါတီရောလိုလားမယ်ဆိုရင်ဒေါ်စန်းစုကြည်နေနဲ့လက်မှတ်ထိုးဝင်မလေဘူးသို့တော့အချက်တော်ရှိတယ်ပါလဲဆိုအဲ့ထိုးလိုက်တဲ့လက်မှတ်ဟာအဲ့ထိုးလိုက်တဲ့စာချုပ်ဟာခိုင်မာရမယ်စာချုပ်ချုပ်ပြီးတော့ပြတ်တယ်ပြတ်တတ်တယ်လူတကူပြတ်တတ်တဲ့စာချုပ်မျိုးဖြစ်အောင်ဆိုတဲ့အားကိုကျွန်တော်အဲ့ဒီမှာပြောပြပါတယ်
ဒါပေမဲ့လက်ရှိကာလမှာကရွေးကောက်ပွဲကာလဖြစ်ပြီးအစိုးရအကူအပြောင်းကာလဖြစ်နေတဲ့အတွက်အပြည့်ရပြီးနိုင်ငံရေးဆင်းရဲပွဲရဲ့ဥဆောင်မှုအခမ်းကဏ္ဍအားလုံးပါဝင်နိုင်မှုအခမ်းကဏ္ဍတွေနဲ့လက်တွေ့ဖြစ်နိုင်ခြေတွေကိုအဓိကထားစဉ်းစားကြဖို့ကိုလည်း NLD ဘက်ကတိုက်တွန်းခဲ့တယ်လို့ဦးဝင်းထိန်ကပြောပါတယ
်။တိုင်းရင်းသားလက်နက်ကိုင်ကြီးဒီဘက်ကကြက်ပြက်ကလာဒီနေ့ပတ်တဲ့နိုင်ငံရေးကြီးရဲ့ဖြစ်ရှင်းမယ်။နောက်နိုင်ငံကိုလည်းဖက်ဒရယ်ဒီမိုကရေစီရောင်းချဖြစ်အောင်ရွေးချယ်ထားတယ်ဆိုတော့ကျင်းရရှိခဲ့တယ်ဒီတိုင်းမဲ့ကျွန်တော်တတူမတိမ်းရရက်တည်ခဲ့တယ်ဒေါ်ကန်းစီရဲ့ကောင်းဆောင်မှုနဲ့အဲ့တော့ဖက်ဒရယ်ဆိုတာကိုပြောတာလည်းကျွန်တော်တို့ပထမဆုံးပဲဒါကြောင့်မို့လို့ကျွန်တော်ညီငယ်ကြီးကတော့ကျွန်တော်လိုလားတဲ့ဒီဆရာချုပ်မဆိုနဲ့ဒါကျူစုလက်ခံမဲ့သဘောရှိတယ်သို့တော့ဒီရုပ်ပွဲနဲ့တိတ်ပြီးအလုံးများတဲ့အချိန်မှာစီဝဲလို့ဖို့ကတော့မဖြစ်နိုင်ဘူးထင်တယ်တတိယနောက်တစ်ချက်ကရုပ်ကပြီးရင်တော့မှဘယ်သူနိုင်မလဲဆိုတော့လည်းမသိသေးဘူးနိုင်ပြီးရင်လည်းဘယ်လိုနည်းနဲ့အာဏာလွှဲမယ်ဆိုတော့အဟာလည်းအဒီတဲ့ transition ပြီးတော့အမတအလုံးများတဲ့အချိန်အဲ့ဒီအချိန်မှာဟလာငင်းငယ်ဦးစားပေးမယ်ဆိုရင်ဘယ်သူကဥဆောင်လုပ်မှာလဲစိုးကပဲလုပ်မှာပဲလားဒီပုဂ္ဂိုလ်ကြီးကပဲလုပ်မှာပဲလားအဲ့ proportion တွေကလည်းဒီညများတို့ဖြစ်မှာမဟုတ်တော့ဘူးဒါကြောင့်မလို့စီစားလုပ်တင်တယ်လို့ကျွန်တော်တင်ပြခဲ့တယ်
ဒါအပြင်လက်ရှိမြန်မာအစိုးရကမတရားအသိဉာဏ်ထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အပြစ်ရရေးမှာနိုင်ငံရေးပါတီတွေပါဝင်ပတ်သက်လာရင်တည်ဆဲဥပဒေအရအာမခံချက်ရှိမရှိဆိုတာနဲ့တည်ဆဲဥပဒေတွေနဲ့ညှိစွန့်မဲ့အရေးကိုလည်းထောက်ပြခဲ့တယ်လို့ဦးဝင်းထိန်ကပြောပါတယ်။အပြစ်ရပြီးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးအတွက်တနင်္လာနေ့မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေမြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့နိုင်ငံရေးပါတီတို့ကြားအလို့သဘောဆွေးနွေးပွဲမှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားအရင်ချုပ်ဆိုထားတဲ့အပြစ်ရရေးစာချုပ်တွေပြည့်ကျဲခဲ့ကြတာဒီကိုလည်းထောက်ပြပြီးအခုချုပ်ဆိုမဲ့အပြစ်ရရေးစာချုပ်ရဲ့ခိုင်မာမှုယုံကြည်မှုတည်ဆောက်နိုင်ရေးတို့ကိုအဓိကထားကြဖို့လဲ NLD ပါတီကတိုက်တွန်းထားပါတယ်ရှင်